ကိုကန်ဒေတာမှာမနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ဒီကနေ့ငြိမ်သက်နေတဲ့ဆိုပေမဲ့စစ်ရေးအခြေအနေဟာပိုးပြီးတော့တင်းမာလာပွဲရှိနေပါတယ်။ဧပြီလ23ရက်နေ့တိုက်ပွဲအတွင်းမှာတော့အစိုးရတပ်ဖက်ကတုံးဆွဲတဲ့လက်နက်ဟာတာမန်လက်နက်နဲ့မတူဘဲထူးခြားနေတဲ့အတွက်ဓာတုလက်နက်နဲ့ပစ်ခတ်တယ်လို့ကိုကန်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ကိုကန်ဒေတာရဲ့နောက်ဆုံးအခြေအနေကို VOA သတင်းတောက်ကိုမိုးစောကအခုလိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နှစ်လကျော်ရှိကြလာတဲ့ကိုကန့်ဒေတာတိုက်ပွဲတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအတန်ငယ်ငြိမ်သက်နေရတာမနေ့ကတော့လောက်ကိုက်မျိုးရဲ့အရှိမြောက်ဖက်ချမ်းမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေဟာဒီကနေ့မှပြန်လည်ငြိမ်သက်နေရလို့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ
်။ဒီကနေ့တော့ငြိမ်နေပါတယ်မနေ့ကတော့တော်တော်ကင်းတယ်မလေးရောတော့တော့ကိုယ်ကစားဖြစ်တယ်မလဲမိုးမလဲညကုနိုင်တော့လက်နဲ့ချင်းနဲ့ပြစ်ပြီးတော့မှဒီချီတာမိရင်ချီတာထိုးပ
ါဒီတိုက်ပွဲတွေအတွင်းအစိုးရတပ်ဖက်ကအသုံးပြုတဲ့လက်နဲ့နဲ့ပတ်သက်ပြီးဦးထွန်းမြတ်လင်းကအခုလိုဆက်ပြောပါတယ
်သူကတာမန်ဘုံးနေမှုကြီးပါကတာမန်ဘုံးကကိုယ်ရဲ့သွားရင်သွားဟောပေါ့ဒါမိခိုးပဲထက်တယ်ပေါ့တော့တာမန်မိခိုးခုကအဲ့လိုမိခိုးဆက်ပြီးတော့တော့အယောင်တွေပါလာတဲ့သူ့တွေကတော့အမိရောက်ဒီလိုကြတော့လည်းအဝါရောင်ဒီလိုကြတော့အပြားရောင်ပြဒီလိုကြတော့အရန်ဖြူအဖြူရောင်ပဲရှိတယ်ပြီးတော့စူးရှာတဲ့ဟိုမွေးကြိုင်တဲ့ဟိုအနက်ဟိုရှိပါတယ်အဲ့ဒီအနက်ကိုချီမိတဲ့ရဲဘော်ကြီးကျွန်တော်ဘက်ကရဲဘော်ဆိုပြီးအဟောအားလေးဆက်ပြီးတော့ပြီးတော့သမင်းလိုက်နဲ့ဆန္ဒပဲနေတော့လည်းဆန္ဒပဲဆိုတော့ဒီတိုက်ခိုက်မှုကအားမရှိတော့ဘူးပြောရမှာပေါ့နော်
ဒီလက်နက်နဲ့ပတ်သက်ပြီးကိုကန့်တပ်ဖွဲ့ကဓာတုလက်နက်အဖြစ်ကြေညာချက်ထုတ်ပြန်ပေမဲ့တခြားအတည်ပြုချက်တော့မရပါဘူး။ကိုကန့်တပ်ဖွဲ့အနေနဲ့လည်းကျွမ်းကျင်ပညာရှင်တွေနဲ့စစ်ဆေးနိုင်တဲ့အခြေအနေရှိကြောင်းပြောဆိုပါတယ်။ကိုကန့်ဒေတာတိုက်ပွဲတွေဟာဒီကနေ့ငြိမ်သက်နေပေမဲ့တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ကိုကန့်တပ်ဖွဲ့ကခန့်မှန်းထားသလိုကိုကန့်တပ်ဖွဲ့ရဲ့မဟာမိတ်ဖြစ်တဲ့တအန်းခေါ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဖွဲ့ TNLA ရဲ့အထွေထွေတွင်ရင်းမှုတပ်ဖုံးကျော်ကလည်းတိုက်ပွဲတွေပြင်းထန်လာနိုင်ကြောင်းပြောပါတယ်
ကိုကန့်ကတော့တိုက်ပွဲချင်းနေပြင်းတယ်မနေ့ကတော့သူစစ်ကြောင်းသုံးကြောင်းနဲ့တပ်ပြတ်ထိုးတာစသုံးတော့များတယ်လို့ကျွန်တော်သိရတယ်ဆိုတော့ဒီဒီကကွေးကြီးချုပ်ဆိုးဝင်းနေတဲ့ကိုကန့်ဖက်ကိုလာကြည့်တယ်ပြောတယ်ခုတော့ပြန်သွားပြီဟောမက်ဒီဆင်အားတွေထပ်ဖြည့်မယ်လို့ကျွန်တော်သိရတယ်ခင်ဗျာဆိုတော့တိုက်ပွဲချင်းနေတော့နည်းနည်းပူပြီးပြင်းလိုက်မယ်သဘောရှိတယ်
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံနဲ့လာရှိုးမြို့ကိုရောက်ရှိနေတဲ့စစ်ရှောင်ဒုက္ခသည်6000လောက်ဟာလောက်ကင်မြို့ကိုပြန်လာနေပြီးအစိုးရကကယ်ဆယ်ရေးစခန်းဖွင့်လှစ်ပြီးကူညီထောက်ပံ့ထားခဲ့ပါတဲ့။ကွန်းလုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်လျှောက်ချန်းကတော့လောက်ကင်မြို့အခြေအနေဟာလုံးဝတည်ငြိမ်မှုမရသေးကြောင်းပြောပါတယ
်။အခုရှင်နေရတော့ဘလို့လဲဘာမှဟိုစူးစမ်းမရှိသေးပါဘူး။စစ်ပွဲလုပ်တယ်လေဒီချိုးတွေပြန်လာတယ်ပြန်လာပြီးတော့ဒီစီမီအများကလည်းပြန်လာတယ်ပြန်လာတော့ဒီစီတိမီဘူးခင်ဗျာဒီတော့ကအနောက်ချကတိုက်နေတယ်ဒီမင်းလေးကတက်မဲ့ရတဲ့တယ်နောက်ကဲနေအနောက်မြောက်တိုက်နေတယ်နော်အဲကြောင့်လူထုကလည်းအခုဒီမပြောင်းရုံလေးတိုက်မရှိတော့နော်မအိတ်ချမ်းနေဘူးလေနော်
ဒီမြန်မာနယ်စပ်ကိုကန့်ဒေသအတွင်းမှာအခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲမြန်မာစစ်အုပ်နဲ့တိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေဟာမေလအတွင်းမှာတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးဖို့အတွက်ပြင်ဆင်နေပါတယ်။ပြီးခဲ့တဲ့မလကုန်ပိုင်းကတော့ပြစ်ခတ်ရစေးစာချုပ်နောက်ဆုံးမူကြမ်းကိုနှစ်ဖက်ကိုယ်စားလှယ်တွေဟာနိုင်ငံတော်သမ္မတရှေ့မောက်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းမှာတရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်သမ္မတဦးသိန်းစိန်တို့တွေ့ဆုံစဉ်မှာတော့မြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့ငင်းချမ်းရေးဆွေးနွေးပွဲတွေကနေတဆင့်ပြဿနာကိုဖြေရှင်းဖို့ကြိုးစားနေတာကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့တူတက်မှုအစ်စ်တွေကိုမြင်ရဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသမ္မတကပြောဆိုခဲ့ပါတယ်။